မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာကဲကပ်ဖို့လူ့ကိုရင်းဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးချုပ်အန်ဒရူးကီလ်မော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဝန်ထမ်းသွားဖို့ရှိနေပါတယ်။ဒုက္ခသည်တွေခလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်နဲ့ဓကာမြို့တော်တွေကို၄ရက်ကြာသွားရမှာဖြစ်တဲ့အကြောင်းလူ့ကိုရင်းဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ထောက်ကင်းမှုချောဟာရခိုင်ပြည်နယ်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိရာကော့ခ်ပစားကိုတောက်ချာနေကနေတနင်္ဂနွေနေ့ထိသွားအောင်မှဖြစ်ပြီးမကြာသေးခင်တရင်ပတိကနေဆက်ဖြတ်ကျော်ထွက်ပြေးလာသူတွေနဲ့တွေ့ဆုံစကားပြောဖို့လည်းစီစဉ်ထားပါတယ်။ခီးစဉ်တွင်ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီတင်နေတဲ့မေတ္တာဖွဲ့အစိုးရမဟုတ်တဲ့ဖွဲ့စည်းတွေဒေသခံအာဏာပိုင်တွေနဲ့လည်းတွေ့ဆုံသွားမှာပါ။ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တနင်္ဂနွေနေ့မှာတော့အစိုးရအစင်းကြီးအများရှိတွေဘင်္ဂလားဒေ့ရှ်မြူသားလူ့ခွင့်ရေးကော်မရှင်တာဝန်ရှိတွေနဲ့တက္ကသိုလ်မှာတွေ့ဆုံပြီးကော့ခ်ပစားကလူ့ခွင့်ရေးချင်းတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်။ဒီကနေ့အောက်ဂုလနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကိစ္စကဏ္ဍကိုစီးနင်းတက်ခတ်ခဲ့တဲ့ IRS ဆွေးနွေးအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကလူ့ခွင့်ရေးချုပ်ဖောက်မှုတွေစုစုဝေါ်ဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာရဲ့လူ့ခွင့်ရေးဖွဲ့တွေကစွပ်စွဲထားကြတယ်လို့အင်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ခန့်မှန်းကြီး6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းကိုတရောက်ရှိခဲ့ကြတဲ့အမျိုးသမီးညီငယ်နိုဘယ်ဆုရှင်3ဦးကလည်းမြန်မာစိုးရအနေနဲ့ရင်းကြွေပေါ်ပြင်းနေမှုတွေအဆုံးသတ်ဖို့အဆုံးသတ်အောင်ကြိုးပမ်းမှုမနေ့ကခီးစဉ်အဆုံးသတ်ချင်ပါပဲတိုက်တွန်းပြောဆိုခဲ့ကြပါတယ်။